Welcome to the Voice of America in Burmese.
မင်္ဂလာညနေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ22ရက်သတင်းစာနဲ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနမီတာ2532.51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးမှာပါ sorry သတင်းတော့ဂျမဲကတ်ရှိုကီတပ်ဖြတ်ခရမှုနဲ့ဆက်ဆက်ပြီးထောက်လန့်ရေးဗီဒီယိုတစ်ခုဒီကနေ့ထွက်ပေါ်လာပါတယ်ရုရှားနဲ့လက်နက်ဆိုင်ရာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုတဲ့အပေါ်မှာရုရှားတို့စိုးရိမ်နေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပထမအတော့အနေနဲ့ဒုက္ခသည်8000ပြန်ပို့မယ်ဆိုပေမဲ့မြန်မာအာဏာရိုင်းဒီဘက်ကစီစစ်မှုတွေမှာတော့ကွဲလဲချက်တွေရှိနေတယ်လို့ဆိုပါတယ
်8000ကျော်စီးရင်ပေးတာကျွန်တော်တို့ကစီစစ်လက်တက်ကမှ9000ကျော်စီစစ်ပြီးပြီကျန်တဲ့လူတွေကစီစစ်ဆဲဒီလူတွေမြန်မာနိုင်ငံမှာမနေခဲ့ဘူးလို့လည်းမဆိုလို့ကျွန်တော်တို့ကသူတို့ပေးတဲ့အထောက်အထားတွေကဟိုမပြည့်မစုံတဲ့အတွက်ဒီလူတွေကနေခဲ့မ
ှမြန်မာနိုင်ငံညာကြီးဝန်ကြီးဌာနပြောခွင့်ရဦးချန်းအေးပြောကြားသွားတာပါဒီအကြောင်းသတင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်သွားတဲ့ဒုက္ခသည်တွေကလည်းဘယ်လိုတောင်းဆိုမှုရှိနေသလဲဆိုတာကိုပြောပြမှာဖြစ်တယ်လို့တိုက်ပွဲဖြစ်ခဲ့တဲ့ KNPP နဲ့အစိုးရတပ်တွေကြားညှိနှိုင်းတွေ့ဆုံမှုရှိကြတဲ့တဲ့နဲ့ထိုင်းနိုင်ငံရဲ့လူကုန်ကူးသူတွေဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြအောင်ပါပါနောက်ပိုင်းမှာတော့စီဝိုင်းကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောင်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကထောက်လိုက်ရဗီဒီယိုတစ်ထဲမှာတော့အော်တိုဘာလ2ရက်နေ့တုန်းကဒင်းတော့ဂျမဲကက်ရှိုဂီရဲ့အဝတ်အစားတွေကိုဝတ်ထားပုံရတဲ့ဆော်ဒီအာရေဗျထောက်လိုက်ရတူကောင်းဆက်ဝင်ရုံးတဲ့ကနေထွက်လာတာကိုတွေ့မြင်ကြရပြီးဒင်းတော့ကက်ရှိုဂီကောင်းကောင်းမွန်မွန်ပြန်ထွက်သွားပါတယ်ဆိုတာမျိုးနဲ့အသက်ခံရမှုကိုဟန်ဆောင်ဖုံးကွယ်ဖို့စ조사ထားတဲ့အနေအထားလို့မြင်ကြရပါတယ်တူရကီတရားဥပဒေထိန်းသိမ်းရေးအဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုကိုတော့ဒီကနေ့တနင်္လာနေ့မှာ CNN ရုပ်သံမှာပြသခဲ့ပြီးလူသားမှုကိုဖုံးကွယ်ဖို့ဆော်ဒီထောက်လှမ်းရေးတွေရဲ့ဟန်ဆောင်မှုအဖြစ်ညှိညွှန်းဖော်ပြထားပါတယ်။ဆော်ဒီအင်ရှေ့ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်နောက်ရီမင်ပဋိပက္ခအတွင်ဆော်ဒီအစိုးရရဲ့ပတ်သက်မှုတွေအပေါ်ဝေဖန်တဲ့ Washington Post သတင်းစာဆောင်ပါရှင်အမေရိကန်မှာတင်းချောင်နေခဲ့သူအသက်59နှစ်အရွယ်ဆော်ဒီသတင်းတောက်တေဆုံးမှုနဲ့ပတ်သက်ပြီးဆော်ဒီတာဝန်ရှိသူတွေဘက်ကနောက်ထပ်ရှင်းလင်းချက်မထုတ်သေးခင်မှာအခုဗီဒီယိုထွက်ပေါ်လာတာဖြစ်ပါတယ်ဆော်ဒီအာဏာပိုင်တွေဘက်ကပထမဆုံးတော့ကက်ရှိုဂီကကောင်းစစ်ဝင်ရုံးကနေပြန်သွားပြီလို့ပြောဆိုခဲ့တာပါဒါပေမဲ့ဘယ်မှာရှိနေလဲဆိုတာကိုမသိတဲ့အကြောင်းညင်းခဲ့ပါတယ်အဲ့ဒီနောက်မှာတော့ကက်ရှိုဂီကကောင်းစစ်ဝင်ရုံးနဲ့မှာစကားများခက်ရန်ဖြစ်ပြီးတေဆုံးခဲ့ရတာလို့ပြောပြန်ပါတယ်အခုတခါမှာတော့ကောင်းစင်ဝင်ရုံးလက်ကနေသူ့ထွက်ပြီးအော်ဟစ်အကူအညီတောင်းမှဆိုလို့လေဘင်းကိုချုပ်ပြီးဖမ်းထားတာမှတေဆုံးခဲ့ရတာလို့ပြောပြန်ပါတယ်တေဆုံးခဲ့ရတဲ့ကက်ရှိုဂီရဲ့ရုပ်အလောင်းကိုဘလို့လုတ်ခဲ့တယ်လဲဆိုတာလည်းမသိရပါဘူးဒါပေမဲ့တူရကီအာဏာပိုင်တို့ကတော့သတင်းတောက်ကက်ရှိုဂီကိုနှိပ်စက်ညှဉ်းပန်းခေါင်းဖြတ်ပြီးအပိုင်ပိုင်ဖြတ်တောက်ပစ်ခဲ့တာလို့ပြောဆိုကြပါတယ်sorry အင်ရှေ့ဆန်မင်းသားကတော့ဒီကနေ့ကက်ရှိုဂီရဲ့တားဖြစ်သူကိုတယ်လီဖုန်းဆက်သွယ်ပြီးဝန်내ကြောင်ပြောဆိုခဲ့တယ်လို့ sorry အစိုးရကပြောဆိုထားပါတယ်ရှင်
ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့ဆေးခေတ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်ကြောင်းရုရှားဆိုရကဒီကနေ့လက်လာနေမှာပြောကြားလိုက်ပါတယ်ဒီလိုရကြောင်ကဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့ရုရှားဆိုရကပြောပါတယ်ရုရှားတို့ဘက်ကစာချုပ်ကိုမချိုးဖောက်ဘူးဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကဒုံးကျည်စစ်တွေထုတ်လုပ်မယ်ဆိုရင်တော့ရုရှားအနေနဲ့လည်းမဖြစ်မနေတုံ့ပြန်မှာဖြစ်တယ်လို့ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ကသတင်းတော်တွေကိုပြောဆိုခဲ့ပါတယ်ဒါလည်းပြည်နယ်လီယာလက်နက်ဆိုင်ရာသဘောတူစာချုပ်အပေါ်မှာအမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီသတင်းပတ်အမေရိကန်မျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်နဲ့တွေ့ဆုံဆွေးနွေးမှုမှာအချက်လက်တွေပို့ပြီးသိရဖို့ရုရှားတာဝန်ရှိသူတွေကလိုလားနေတယ်လို့လည်းရုရှားဆိုရပြောခွင့်ရကပြောပါတယ်အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ကဒီကနေ့တလနေ့မှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့နောက်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ် ရုရှားတို့ဘက်ကဒုံးကြီးတွေတိဆောက်ဆန်းသက်နေတာတွေက1989ခုနှစ်သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကဆွဆဲပါတယ်ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားတို့အနေနဲ့ကီလိုမီတာ900ကနေ9000ကျားဖြစ်နိုင်တဲ့နျူကလ িয়ার ဒုံးကြီးတွေတိဆောက်မှုဆန်းသက်မှုနဲ့တူလောင်မှုအလုံးကိုတားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ
ဂွါတီမာလာဟွန်ဒူရပ်စ်အယ်ဆာဗေဒိုနိုင်ငံတွေအနေနဲ့နိုင်ငံတွင်းကလူတွေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ထွက်ခွာနေကြတာကိုမတားဆီးနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီပမာဏကိုဖြတ်တောက်တာတချို့တဝက်ရှော့ချတာတွေစပြီးလုပ်မယ်လို့ပြောဆိုလိုက်ပါတယ်။နေရရင်မှအကြမ်းဖက်မှုတွေဆင်းရဲမွဲတင်မှုဒဏ်တွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးအမေရိကန်ကိုဥတီထွက်ခွာလာကြတဲ့ဟွန်ဒူရပ်စ်နိုင်ငံကအများစုပါတဲ့ရွှေပြောင်းအခြေချသူတွေမနစ်တနင်္ဂနွေနေ့ညမှာတော့မက္ကဆီကိုနိုင်ငံတာပါချူလာမြို့ကိုရောက်ရှိနေကြချိန်မှာပဲအမေရိကန်သမ္မတကတွစ်တလူမှုကွန်ရက်မှာအခုလိုရေးသားခဲ့တာပါ။အုပ်စုလိုက်ခြေချင်းခီးနှင်လာတဲ့ရွှေပြောင်းအခြေချသူတွေအရေးအမေရိကန်အစိုးရဘက်ကအနိကပ်စောင့်ကြည့်နေတဲ့အကြောင်းဖြတ်တန်းတော်လာရနိုင်ငံတွေရဲ့အချုပ်အခြာအာဏာဥပဒေစီမံစည်းကမ်းတွေကိုရွှေပြောင်းခြေချသူတွေကချိုးဖောက်တယ်လို့လဲအမေရိကန်နိုင်ငံဆိုင်ဝင်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်။အုပ်စုလိုက်လာနေကြတဲ့ရွှေပြောင်းအခြေချသူတွေကတချို့တွေကြောင့်အကြမ်းဖက်မှုတွေဖြစ်မဲ့အရေးဆိုရင်ကြောင်းအမေရိကန်နိုင်ငံဆိုင်ဝင်ကြီးကပြောပါတယ်။စီစဉ်သူတချို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေဖြစ်ပုံရတယ်လို့လည်းနိုင်ငံဆိုင်ဝင်ကြီးကပြောပေမဲ့လို့အသေးစိတ်ကိုတော့မပြောပါဘူး။ဒုက္ခတွေနဲ့ရွှေပြောင်းဝင်ရောက်လာသူတွေအရေးမက္ကဆီကိုအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်အမေရိကန်ကထောက်ပံ့မယ်လို့လည်းနိုင်ငံဆိုင်ဝင်ကြီးကကတိပြုပြောဆိုပါတယ်။မနေ့တနင်္ဂနွေနေ့ကတော့ချီပါစ်ပြည်နယ်ကိုရောက်ဖို့လမ်းလျှောက်လာကြတဲ့ရွှေပြောင်းအခြေချသူတွေကိုတော့မက္ကဆီကိုတောင်ပိုင်းအာဏာပိုင်တွေကအများအပြားကိုဝင်ခွင့်ပေးခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကလူမျိုးရေးစုစုပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျမ်းဖတ်သမားတွေရတိုက်ခိုက်မှုတွင်မှာအမေရိကန်စစ်ဗိုလ်ချုပ်ဦးဒဏ်ရာသွားတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကတနင်္ဂနွေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။အမေရိကန်ကြီးတပ်ရဲ့ဗိုလ်မှူးချုပ်ဂျက်ဖရီစမာရီဟာတနက်ကြီးတန်းတစ်ချက်ထိမှန်ခဲ့ပြီးတော့အခုခါမှာဒဏ်ရာကနေပျောက်ကင်းသက်သာလာနေပြီဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့သူ့ရဲ့ဒဏ်ရာဘလောက်ထိစိုးရိမ်စရာကောင်းခဲ့တယ်လဲဆိုတာကိုတော့တောင်ရှိသူတွေကမထုတ်ပြန်ခဲ့ပါဘူး။ဗိုလ်မှူးချုပ်စမိုင်လီဟာအာဖဂန်နိုင်ငံတောင်ပိုင်းကနေဒိုးတပ်ဖွဲ့ရဲ့စစ်ဘက်ဂျမ်မီအဖွဲ့ကိုတာဝန်ယူထားသူဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ဂျာဇာဘရီနီကကနဒါပြည်နယ်အုပ်ချုပ်ရေးမှုရုံးအတွင်းပြုလုပ်တဲ့လူမျိုးရေးဆွေးနွေးပွဲကိုအတွင်းလူတူရဲ့တိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။တာလီဘန်တပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ကနဒါပြည်နယ်ရဲမှုကြီးနဲ့ထောင်လိုင်းအကြီးအကဲတို့သေဆုံးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာပြစ်မှတ်ထားခံရသူတွေကတအုပ်ကတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်နဲ့နေဒိုးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးစကော့မီလာဖြစ်ပါတယ်ခင်ဗျာ။
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။တူရကီနိုင်ငံအနောက်ဘက်ဘော်ဒန်မြို့နားကကမ်းရိုးတန်းနဲ့မီတာ50လောက်အကွာမှာရွှေပြောင်းအခြေချသူတွေတင်ဆောင်လာတဲ့ဆက်လီတစ်စင်းဒီကနေ့နှိမ့်မြုပ်ခဲ့ရပြီးလူ2ဦးသေဆုံးခဲ့ရတယ်လို့တူရကီကမ်းခြေဆောင်တပ်ကပြောပါတယ်။ဆက်လီမှာပါတဲ့လူ18ဦးကိုကယ်တင်နိုင်ခဲ့တယ်လို့လည်းကမ်းခြေဆောင်တပ်ကပြောပါတယ်။အဲ့ဒီဆက်လီမှာပါတဲ့3ဦးကကမ်းခြေကိုရောက်အောင်ကူးခတ်နိုင်ခဲ့ပြီးမဲ့2ဦးကတော့ဆေးရုံရောက်ပြီးနောက်ပိုင်းမှာသေဆုံးခဲ့ရတယ်လို့ကြေညာချက်မှာပြောဆိုထားပါတယ်။ရှားဝေကယ်ဆေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းကမ်းခြေစာတပ်ဖွဲ့ကပြောဆိုပြီးရွှေပြောင်းခြေချသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာတော့အသေးစိတ်ထုတ်ပြန်မထားပါဘူး။ဥရောပမှာပို့ပြီးတော့ကောင်းမွန်တဲ့ဘဝတစ်ခုရရှိဖို့အတွက်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေစီးရင်မွဲတင်မှုတွေကနေလွတ်မြောက်နိုင်ဖို့ထွက်ပြေးလာကြတဲ့ရွှေပြောင်းအခြေချသူတွေဟာတူရကီအပါအဝင်တခြားနိုင်ငံတွေကတဆင့်ဥရောပကိုသွားရောက်နေကြတာဖြစ်ပါတယ်ရှင
်။ထိုင်ဝမ်ကျွန်းကကြော်ကြားတဲ့ကန်ယူဒန်လမ်းကြောင်းမှာတနင်္ဂနွေနေ့ကယထာတစဉ်လမ်းချော်တိမ်မောက်ခဲ့တာမှာအနည်းဆုံးလူ18ယောက်သေဆုံးပြီးတော့190ကျော်တရားရခဲ့တဲ့ပုံမှာအနာပါနီကစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေပါတယ်။ဒီနေ့တင်းလာနေမှာရီလန်ခရိုင်အရှိမြောက်ပိုင်းအခင်းဖြစ်တဲ့နေရာကိုသမရဆိုင်ဝမ်ကိုယ်တိုင်သွားရောက်ခဲ့ပြီးတော့တည်ဆုံးသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံခဲ့ပါတယ်။ခီးတဲ့360ကျော်လိုက်ပါလာတဲ့ဒီယထာဟာထိုင်ပင်မြို့စစ်တေဝုန်းဒေသကနေတိုက်ထုံးမြို့အရှိတောင်ဘက် မြို့ကိုအသွားမှာလမ်းချော်ခဲ့ရပါခီးတဲ့တချို့ကတော့တရင်ဌာနတွေကမေးမြန်းလာမှာသူတို့ကယထာအရှိန်အရန်ပြန်လာကိုသတိထားမိရလို့ပြောပါတယ်ယထာရဲ့ရှစ်တွဲလုံးလမ်းချော်သွားပြီးတော့အဲ့ဒီကငါးရဲကတော့မှောက်သွားတာလို့လည်းကြေညာချက်မှာဖော်ပြပါတယ်အခင်းဖြစ်နေရာကိုရိုက်ယူထားတဲ့တပ်ပုံတွေမှာတော့ပူယမာ Express ယထာကတန်တန်းပေါ်မှာတုံခောက်ပြီးတွဲချော်တိမ်းပေါက်နေပုံတွေကိုတွေ့ရပါတယ်ခင်ဗျာ
မြောက်ကိုရီးယားတောင်ကိုရီးယားနဲ့ကုလသမဂ္ဂကုကယ်ရေးတပ်ဖွဲ့တို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံပြီးကိုရီးယားစစ်မှတ်စုံအတွင်းကပူးရဲလုံခြုံရေးဧရိယာမှာလက်နက်ဖြုတ်သိမ်းရေးအစီအစဉ်ကိုထပ်ပြီးဆွေးနွေးခဲ့ကြပါတယ်။ရီမန်းချက်ပြည်မြေရေးအတွက်တတိယအချိန်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာလက်မှတ်ရေးထိုးခဲ့ကြတဲ့အလို့ဆောင်စီရေးဆံရသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်မဲ့နည်းလမ်းတွေကိုပြီးခဲ့တဲ့သတင်းပတ်ကသုံးပွင့်ဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့ထပ်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်။လက်တလောတန်တမာရေးအထောက်ကျိုးပမှုကိုထောက်ပံ့ရေးအတွက်ကုလသမဂ္ဂခုတ်ခဲရေးတပ်ဖက်ကလက်ရုံးညီတွေဖြစ်အောင်ဆောင်ရွက်မယ်လို့လည်းကုလတပ်ဖွဲ့ရဲ့ဒုတိယတပ်မှူးကြီးကပြောဆိုလိုက်ပါတယ်ရှင
်။ခရစ်တီးလေလံကမ်းမမှာလာမဲ့လေလံပွဲမှာတော့ကွယ်လွန်ခဲ့ပြီးဖြစ်တဲ့ယူဘဗေဒပညာရှင်စတီဗင်ဟော့ပကင်းပိုင်ဆိုင်မှုတချို့ကိုလေလံတင်မှာဖြစ်ပါတယ်။ဒီထဲမှာဆွေးနွေးကြော်ကြားတဲ့သိပ္ပံပညာရှင်စတီဗင်ဟော့ပကင်းရဲ့ဘိန်းတက်ကလထိုင်းတလုံးပါဝင်မှာဖြစ်သလိုသူ့ရဲ့ Cambridge တက္ကသိုလ်ဒေါက်တာဘွတ်စာရန် Properties of Expanding Universes ရဲ့မိတူ5000တဲကတစ်စောင်းလဲပါဝင်မှာဖြစ်ပါတယ်။ဒါပြင်သူ့ရဲ့ TV show တစ်ခုဖြစ်တဲ့ The Simpsons ရဲ့ဇာတ်ရုံးတစ်ခုလည်းလီလန်တင်နာမှာပါဝင်မှာပါ။ Cambridge တက္ကသိုလ်မှာဒေါက်တာဘွတ်အတွက်စတင်ချိန်အသက်22နှစ်အရွယ်မှာ Hawkins ကALS လို့ခေါ်တဲ့အာယုံကြောယောဂါကိုခံစားခဲ့ရတာပါဒီယောဂါကိုကုသရမှုပေါ်စိတ်တက်ကြပြီးစတီဗင်ဟော့ပကင်းကသူ့ရဲ့လေ့လာမှုကိုကာလတစ်ခုရပ်ဆိုင်းခဲ့တယ်လို့လည်းခရစ်တီးလီလန်ဘွဲ့ရဲ့စာအုပ်စာရေးရဲ့စာရန်ဆိုင်ရာအကြီးအကဲသောမတ်ဆန်နင်းကပြောပါတယ်ခင်ဗျာ
ဒေတာရောင်းနိုင်ငံကသတင်းတွေကိုမသိနေတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့သတင်းပြပုချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ဒုက္ခသည်တွေက8000ကိုမကြာခင်မြန်မာနိုင်ငံဘက်ပြန်ပို့တော့မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ထမ်းတာကပြောဆိုပေမဲ့မြန်မာနိုင်ငံဘက်ကတကယ်တမ်းစီစစ်ပြီးသားအရေးအတွက်တွေနဲ့ကွဲလွဲနေတယ်လို့မြန်မာနိုင်ငံရဲ့ဝန်ထမ်းတာအရာရှိတဦးကပြောပါတယ်ဒုက္ခသည်တွေကိုတစ်နှစ်300စတင်လက်ခံဖို့အစဉ်နဲ့ဖြစ်နေပြီးဘယ်နေ့ကစပြန်ပို့မလဲဆိုတာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မူတည်တယ်လို့ဆိုပါတယ်။ VOA သတင်းတော့မမေခသတင်းပေးပို့ထားပါပါ။အ
ာဆီယံနဲ့ဥရောပတမကEU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုဟာမက်အလီကမြန်မာနိုင်ငံကိုဒုက္ခသည် 8000 တွေကပထမအတုံမကြခင်ပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတောက်ကြာနေကပြောဆိုခဲ့တာပါမြန်မာနိုင်ငံဂျာယေးဝန်ကြီးဌာနရဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆေးဆက်ဆွေးနွေးရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတော့8000ဆိုတဲ့အရေးအတွက်ဟာမြန်မာနိုင်ငံဘက်ကလက်ခံဖို့စီစစ်ပြီးသားအရေးအတွက်နဲ့ကွဲလဲနေတယ်လို့ဆိုပါတယ
်8000ကျော်စီးရင်ပြီးတာကျွန်တော်တို့ကစီစစ်လက်တက်ကမှ9000ကျော်စီစစ်ပြီးပြီ9000ကျော်စီစစ်ပြီးပြီကျန်တဲ့လူတွေကစီစစ်ဆဲဘာလို့လဲဆိုတော့ channel တွေကအထောက်အထားတွေကမခံလုံတဲ့အတွက်ဒီလူတွေမြန်မာနိုင်ငံမှာမနေခဲ့ဘူးလို့လည်းမဆိုလို့ဘူးကျွန်တော်တို့ကသူတို့ပေးတဲ့အထောက်အထားတွေကဟိုမပြည့်မစုံတဲ့အတွက်ဒီလူတွေကနေခဲ့မှန်းနေခဲ့တဲ့နေရာတွေဒါပေမဲ့စစ်စစ်လို့မရဘူးဆိုတော့အဲ့ဒါကျွန်တော်တို့ကတော်တော်စီ5000ကစစ်စစ်ပြီးပြီး9000ကျော်ကစစ်စစ်ပြီးပြီးဒါကိုကျွန်တော်တို့ကပြန်လက်ခံမှုရှိတယ်ဒီဟာအဲ့တော့ကျွန်တော်တို့ရဲ့စစ်စစ်ပြီးတဲ့ list ကိုလည်းသူတို့ကိုကျွန်တော်တို့ကဒီအောက်တိုဘာလထဲမှာတန်တမန်လမ်းကြောင်းကနေစစ်စစ်ပြီးတဲ့စုစုပေါင်းငါတော့ကျော်စင်းကိုသူတို့ဘက်ကိုပို့ထားပြီးပဲအဲ့ဒါအဲ့ဒီကကျွန်တော်တို့ကပြန်လက်ခံမှုအစင်းသိမ့်ဖို့လို့တာကျွန်တော်တို့ကပို့ထားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီမှုမရခင်ကတည်းကဟိန္ဒူ800ကျော်နဲ့မွတ်စလင်900ကျော်အပါအဝင်လူဦးရေ1220ကိုလက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတယ်လို့ဦးချမ်းအေးကပြောပါတယ်အဲ့ဒီလူ1220ဟာမြန်မာနိုင်ငံဘက်မှာနေထိုင်နေခဲ့တယ်ဆိုတဲ့အထောက်အထားကိုရှိပြီးသားဖြစ်တဲ့အတွက်ပြန်လည်လက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတာပါဒီလူတွေအပြင်ပြည်ပခဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားကြတဲ့ဒုက္ခသည်တွေကလူဦးရေ9000ကျော်ကန်ဟာမြန်မာနိုင်ငံဘက်မှာနေထိုင်ကြောင်းအထောက်အထားတွေရှိတဲ့အတွက်ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ်ဒါကြောင့်စုစုပေါင်းလူဦးရေ6000ကျော်ကန်ပြန်လည်လက်ခံနိုင်မဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းတရားဝင်အကြောင်းကြားထားပြီးကြောင်းဦးချမ်းအေးကဆိုပါတယ်ဒုက္ခသည်တွေဟာ Mula Turu Nitanya Jarigo Piambi Nitanai Melo, Nyolinde Jow, Bangladesh Nangan Jaye Wenji, Mohammed Aliga, Asia Siwe Mapyosu Tawari. A Bibi Saya Apoezimiane says that Sunuye Tanaga, Nyo Jari Mujo Uchan Igaro, Turu Nitangere Nia Tumho, Turu Yuchere Niane, Nizo Niari Mapiane Nia Tata Bibu, Season Tarelo Suare.
Mula Nia Tumho, Nizo, Turu Yuchere Niane, Nizo, Nizo Nia. Biaro General Bagani, who Yakabin Sua, the Doctari, Shira, Juari, or Lonely Harish, Simanjad in a donor not being Juan, like Quincy Miro Chinila, Quincy Chila, like the Trebet Chinila, General Quincy Miro Samanila, to the Achin, who Samanila, Giwa, Panama, Giwa, Nasana Donga, and the Setonga Plus, or about Giwa, Giwa Usu Tonsu, Quincy Chinila.
Doka, there we go. The
ต้นนี้ต้องอย่างสัตว์เดินและแคมป์อเส้นเต็มชนิดพี่จองเป็นในสัตว์เดินและแคมป์เลยสุรากาโรบิงลาเดชนายเงินประกาศเปลี่ยนเลยไปปูเร่ปอมามูดีเรลูอุชันเอกาสุบาร์เองจันทรุปการโรและแคมป์ว่าวันนั้นว่าเปลี่ยนเลยโอเวอร์เซชั่นแคมป์นักคุชิเร่นอกจากสแคมป์ตะคุชิเร่ไอ้มาจันทรุวันนั้นนี่ก็อารมณ์เส้นเส้นสั่งเลยนะตุลุตุลุมาชิเร่ตั้งมาทาร์จวารีมาตุลุ
เองสาวดารีวายสีดาบอลเอล่ามาสาวดาเอล่าเรียลดูเกียร์เนี่ยขณะชิมจานีบาร์เนี่ยแคชฟอร์วอร์ดูแคชฟอร์วอร์ดูบาร์เอล่าเรียลชิมจานีตอนจันทร์รู้ที่ยี่จีนว่าปัตมาโซตัวกูบีบีเลเลอออมเนี่ยนั่นลูกผู้เว้ยสรุปเอลี่ฮาตุลุปะบอมมุติบาร์เลยตุลุปะบอมมุติเลยตัวขาดเนี่ยยี่เปียตัวขาดเดรีเนี่ยยี่เปียยี่อัตวะบิงลาเดชเนี่ยมันนั่งเงี้ยนั่งเงี้ยจะน่าเลยมุสซาจงละชกสู้เกล้ากูละจารีที
ดูข้าเดรีเนี่ยเปลี่ยนยี่กูมาสานในที่บ้าบูที่ลากูมีมากูจะเล่าให้ฟังบังลาเดชนั่งเงี้ยไปกูตัวยาบีดูข้าเดรีซีเจลเล็กแห่งยี่เกี่ยวกับอัตยศสุนีเมลูเล่มานั่งเงี้ยใจวุ่นยี่ธนากับยศุทาวาริชฟิวิดีน้องมันมีใครจะเรียนไปบูจะไปบาร์เลยที่เจ้าเนี่ยจะเสด็จเต็มใจจินากรอบังลาเดชนั่งเงี้ยไปยาวเดรีดูข้าเดรีเปลี่ยนเล็กแห่งยี่กู กลุ่มธรรมกาอภาวันบังกลาเทศมีมาหนึ่งงานตบหัวตุนิจดีตายผู้ว่าสังเวียนในวิปโลดูการเดลขันยิสขันนี้เส้นเด็ดเช่นนี้วิโลลูกเกียร์ยังหุ่นจิกาเปียวว่าเลยแต่เมื่อบังกลาเทศรู้เห็นจากดูการเดสขันก็ดูการเดลีประกาศว่าในงานนั้นคุณยี่ปีว่าเปียวลูกคุณยี่ชอบเข้างานดูเรื่อยๆแต่ยังไม่ทำมุยาสีตั้งสูนิจาวีตัวด้วยใครมาเร่ลงยุ่งยี่อามากันจะดีไม่ยอมเช่นในยังงูเปียงบุสรามเช่นนั้นเดี๋ยวลูกเปียวว่าเลยที่จะกูรอ มาสมองอ่ะซูซี่เต็มปากทาวาเร่ปีเรนเนตเท้าสักคนละคนเนี่ยยังขยันไปจำเป็นได้แค่มือเรียนเอาไปลงจากยานาวายนี่ประกาศเนี่ยมีเส้นมือเรียนลูกคุยชอบมือเรียนชีเรสโอบิโซเอมือเรียนเนี่ยเบงลาเดชในงานประกาศเต็มช่องตัวเลยเต็มชีเรสโรฮิงญาทุกคดีเรียนยังเตรียมปูนัยกุลาธรรมกาบ่าวเนี่ยมาเบงลาในงานโน้จัดบอดุนิจเดียกันไปรอเนี่ยมาในงานประกาศปีเกเรนเท้าสักเช่นจันวายลาจังอาซาลูเปลี่ยนเลยละแค่มือเส้นนี้ชินีบาบีสุราตินทุกยันทาราวาทำเป็นเมลูเบง
ဆိုင်ထားရတဲ့လုံခြုံရေးအစီအမံအနေနဲ့နိုင်ငံသားခွင့်ရေးဌာနဦးညီမြပေးမှာပဲနေရရင်ကိုပြန်လာရဲကြမယ်လို့ဆိုပါတယ်လက်တတော်မှာတော့ဘင်္ဂလားမြန်မာနယ်စပ်ဒီမှာဖွင့်လှစ်ထားတဲ့ဂျာစခန်းတွေဖြစ်တဲ့ငခုရတောင်မြိုလက်ဝဲလှခိုးခေါဆာရဲယာယီလက်ခံရေးစခန်းတွေကိုတော့အစိုးရဘက်ကအစဉ်နှစ်ဖြစ်အောင်စီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့လူမှုဝန်ထမ်းကူညီကြရေးနဲ့ပြန်လည်နေရ
ငံတော်ကြီးကြတဲ့ဒီတွေကစာချုပ်ချုပ်ဒီကလာအချင်းချင်းချင်းလည်းပြောတဲ့ကြာစာချုပ်ထဲမှာပါတယ်အဲ့လက်ခံရေးစခန်းကခူရတောင်းပြီးတော့ဝဲကုန်းလမ်းကြီးလားဒါကိုကျွန်တော်ဆက်တယ်နောက်ဓာတ်စခန်းစီကခဏလေးနေရာမယ့်နေရာအဲ့ဒီဆောင်ကြီးတုန်းကနေရာမယ့်နေရာပေါ့နော် cash flow ကနေကြွားမယ်ဟိုက်ဒရက်နေရာမယ့်နေရာတိချောက်ပြီးအဲ့ဒါဥတော်ကြီး18 January 2020ဆက်ပြီးကျွန်တော်ပြီးရပြီးတော့ကျွန်တော်လည်းကျွန်တော်လေးစောက်ပြီးတော့ပြန်လဲလက်ခံရေးနဲ့ပြန်လဲနေရာတိစောက်ပြီးကျွန်တော်စီစဉ်တယ်စီစဉ်တော့နောက်တစ်ခါကျတော့စာချုပ်ကြီးဆုံးဆုံးသွားမယ်ဆက်လို့ဒီလည်းအကုန်ပြည့်စုံပြီးပြန်လာတယ်ဘာတူဒီကျဲတူတမ်းမော့ဖ်ရက်ဖရန့်တူဖိစစ်ကယ်အရေဂျ်မန့်ဘာလို့စာချုပ်ထုတ်ပြီးသွားပြီးဒီရန်နေကြရင်ဒီဒီနဲ့ဘယ်မှာပြိုပြီးရတာကြတော့ Drive Technical Working Group ဓာတ်ရိုက်ဖွဲ့လို့ဒီလိုဆောင်ရည်ပြီးအဲ့တော့နောက်ဆုံးချိန်မြားချင်းတော့ပြောချက်ပြောရရင်ရှိထောင်တဲ့ program ရဲ့အူကိုဒီဘက်ကနေဒီကိစ္စလုပ်ပြီးတော့ပြန်ပို့တယ်ပြန်ပို့တယ်လည်းဒီတော့ဘက်ကနေပြီးတော့ဒီပြန်ပြောင်းအောင်ပါတော့ အ
ခုလိုအစိုးရဘက်ကအစဉ်နှင်းဖြစ်နေပြီလို့ပြောပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒိန်းရှောင်သွားတဲ့မွတ်စလင်ဒုက္ခသည်တွေအများစုဘက်ကတော့နေရရင်းကိုပြန်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောကြပါတယ်သူတို့တောင်းဆိုထားတဲ့ဒန်းလူခုနိုင်ငံသားခွင့်ရေးပေးဖို့နောက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်မှုအတွက်အစိုးရဘက်ကနေလှုပ်ပေးနိုင်ချေမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တူဦးဖြစ်တဲ့ကိုအီစလန်ကပြောပါတယ်
ကျွန်တော်ရဲ့တောင်းဆိုချက်ကိုမမအစ်ကကလက်ခံဆောင်ရမပေးမရှိပါလားဖြစ်နေကျွန်တော်ဒုက္ခစေတာတော့ဘာအစီအစဉ်မရှိပါဘူးခင်ဗျာကျွန်တော်ရဲ့အတေးကတောင်းဆိုချက်ကမှာကျွန်တော်တို့ယတိရရှိတဲ့ငင်းသားပိုင်းရဲ့ကဒီဝတ်နဲ့ရရှိရေးကျွန်တော်ရဲ့ပိုင်ဆိုင်မှုကိုတမယပြန်လည်ရရှိခြင်းသိစေရပါမယ်နောက်တော့မမအစ်ကကကိုကရပိုင်ခြင်းနဲ့အစ်ကိုတလောကပြတ်ထားတာရှိတယ်ဒီဒုက္ခစေနဲ့အတူအကြံပေးသမားဝင်ရောက်ဒီကိစ္စကမဲ့သူရဲ့တော့ပြန်နေတယ်ဒါပေမဲ့ကျွန်တော်ခေါ်ရင်ဒီမှာအကျံတော့ပြလာလုံးဝလုံးဝမရှိသေးပါဘူးခင်ဗျာအဲ့ဒါကြောင့်မလို့ကျွန်တော်ရဲ့မယင်းကြီးပြင်လို့အချိန်မှာပထမကအဆောင်ချက်မပါတဲ့နဲ့ကျွန်တော်ကမယင်းကြီးကိုလုံးဝပြန်ဖို့ဆိုတာအဆင်ပြေမဖြစ်ရဘူး
မြန်မာဆိုရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့ဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေနေရရင်းပြန်နိုင်ရေးမြန်မာဆိုရကိုတောင်းဆိုထားတဲ့အချက်တွေကိုလည်းအဆိုရဘက်ကအလေးထားလိုက်ရောပေးစီလိုပါတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်အမြင်ဆိုကိုမော်လမေရကိုကိုပြန်ကြဖို့ပြည်ကျွန်တော်တောင်းဆိုရတယ်ဘဝလုံးကြောင့်အတေးအကြရကျွန်တော်အခွင့်ရပါကျွန်တော်ဘဝလုံးကြောင့်ပါလေအဲ့အမေကျွန်တော်မူလာမင်းရကိုပြန်တော့တောင်းဆိုအဖြစ်ကနေကျွန်တော်ပြန်ဖို့ရှင်အခက်ခဲတော့များပါတယ်ဒီမှာပြန်ပြီးတော့ဘာလောက်ကစားတော့မဖြစ်ဘူးဒီမှာအခက်ခဲတော့အများကြီးလေအခုဘောလုံးကတော့ဒီမှာဒီအတိုင်းပြန်ဖို့ဆရာမရှိပါဘူးဒီမှာတောင်းဆိုကြတဲ့အခုလုံးလည်းပြန်မဆောင်ဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာတော့ပွင့်လင်းရာသီရောက်လာတဲ့အချိန်မှာနေရာရွှေ့ပြောင်းမှုတွေရှိနိုင်တယ်ဆိုပြီးမူလကသတင်းတွေထွက်ပေါ်ထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဆန္ဒပိုင်းနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကဒုက္ခသည်တွေလိုအပ်နေတဲ့နေထိုင်စားသောက်ရေးကလင်းငယ်တွေအတွက်ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေကိုဆောင်ရွက်ပေးနေစေဖြစ်ပါတယ်။ဒါကြောင့်အခက်အခဲကကြီးကြီးမားမားမရှိပေမဲ့လို့ရေရှည်နေထိုင်နိုင်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရှင်။
မဆူမွန်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုတော့တိုက်ပွဲရဲ့နောက်ဆက်တွဲသတင်းကိုလည်းတင်ပြကြပါတယ်အောက်တိုဘာ20ရက်နေ့ကဖြစ်ပွားတဲ့ဒီကယားပြည်နယ်ဖားဆောင်မြို့နယ်အတွင်းတပ်မတော်စစ်ကြောင်းနဲ့ဒီကရင်မျိုးသားတွတ်တက်ရေးပါတီ KNPB တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အလားတူတိုက်ပွဲတွေဆက်မဖြစ်ပွားရအောင်လို့ဆိုပြီးတော့နှစ်ဖက်အလွတ်တဘောတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတော့နှစ်ဖက်ကနေအပြန်အလှန်ဆွဆွဲတဲ့ကြေညာချက်တွေထုတ်ပြန်ပြီးမှအခုလိုတွေ့ဆုံကြတာဖြစ်ပါတယ်ဒီသတင်းကိုတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့အော်တိုဘာလ20ရက်နေ့ကကြားပြည်နယ်ဖားဆောင်မြို့နယ်နန်းကင်းနယ်ဗဟန်းလော့ကျေးရွာကြားမှာခမာရ428နဲ့ KNPB တပ်ဖွဲ့အကြားပစ်ခတ်မှုဖြစ်ပွားခဲ့တာပါဒီပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်စစ်ကြောင်းကို KNPB ဘက်ကလက်နက်ငယ်40မမရုံးနဲ့အစတင်ပစ်ခတ်ကြောင်းဒါဟာအပြစ်ခတ်ရစရေးသဘောတူညီချက်ကိုချိုးဖောက်ကြောင်းနဲ့ဒီဖြစ်စဉ်မျိုးထပ်မဖြစ်ပေါ်စေဖို့အောက်ခြေတပ်တွေကိုထိန်းသိမ်းဖို့ကြားပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမြင့်ဝေက KNPB ဘက်ကို20ရင်းနေမှာပဲကန့်ကွက်စာပေးပို့ခဲ့ပါတယ်ဒီလ21ရက်နေ့မှာတော့ KNPB ဘက်ကစစ်ကြောင်းတွေတွာလာလှုပ်ရှားရမှာပုံမှန်လမ်းကြောင်းအသုံးပြုဖို့နဲ့အနည်းဆုံး3ရက်ကြိုတင်ကြောင်းကြားဖို့ပြည်တော်စုအစ်စ်ဆွေးနွေးပွဲတွေမှာတပ်ပိုင်းဆိုင်ရာသဘောတူထားတဲ့အကြောင်းဒီသဘောတူညီချက်ကိုတမရော့ဘက်ကလိုက်နာမှုမရှိဘဲစတင်ချိုးဖောက်တာကြောင့်တိုက်ပွဲဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်ဒီလိုအပြန်အလှန်ကန့်ကွက်ပြီးတော့မနေ့ကတနင်္ဂနွေနေ့မှာပဲတက်မော်နဲ့ KNPB တာဝန်ရှိသူတွေအလွတ်သဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာတိုက်ပွဲတွေထပ်မဖြစ်အောင်ထိန်းသိမ်းဖို့ညှိနှိုင်းနိုင်ခဲ့ကြောင်း KNPB ရဲ့အတွင်းရေးမှူးတစ်ခူးဒန်နီယယ်ကပြောပါတယ
်ကျွန်တော်တို့မနေ့ကပဲတက်ဆိုင်ရည်နဲ့ပြည့်ကြတယ်တက်ကဆက်မပြည့်ဘဲတော့တစ်စလုံးထိန်းသိမ်းဟိုတွားကြမယ်ညှိနှိုင်းကြမယ်လို့ပဲကျွန်တော်တို့သဘောတူကြတယ်လေအလုပ်တဘောမျိုးလည်းဖြစ်တယ်ပေါ့အချင်းမှာအရေးအတိုင်းပဲပုံမှန်ရှိနေကြအတိုင်းပဲကိုကျွန်တော်ဆက်လက်ဟိုရှိနေဖို့အလုပ်ပဲပြောကြပါလိမ့်အရေးကပေါ့လေပုံမှန်ပဲသွားမလဲဘယ်လာမလဲပေါ့ဟိုပြောတော့ပြောနေကြပါလိမ့်ဒီတစ်ခေါက်လည်းဟိုမပြောဖြစ်ကြတာအရေးတော့လည်းဟိုပြောကြပါလိမ့်
ပြီးကြတဲ့နှစ်ဒီဇင်ဘာလတုန်းကတော့ခလာရ54နှစ်လွယ်ကော်မြို့နယ်ရှိယာယီဂိတ်စခန်းကတီအန်ပီပီတပ်ဖွဲ့ဝင်အချို့အကြားပြိပခတ်ဖြစ်ပွားပြီးတဲ့နောက်တီအန်ပီပီရဲဘော်သုံးဦးနဲ့အရသားတဦးတေဆုံးခဲ့ပါတယ်တမရော်နဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ရဲ့အကြားပူးပေါင်းဖွဲ့စည်းထားတဲ့ပြိခတ်တိုက်ခိုက်မှုရစေးရဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မ ိမဖြစ်စေဖို့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကန်တီကတော့ဟို NCA လက်မှတ်မထိုးတာတော့ NCA တော့ဆက်ဆိုင်ပေါ့နော်။ဒါပေမဲ့ဘာရေးဆက်ကိမရှိတာပေါ့နော်။ဆက်ဆက်သဘောတူစာချုပ်တွေရှိတယ်။အဲ့ဒီအပေါ်မှာကိုဒီအောက်ခြေမှာရှိတဲ့တမှုတွေအချင်းချင်းကြီးနိုင်တဲ့အချင်းချင်းတရင်ပေးပို့တဲ့စနစ်ကိုသူတို့လောက်အောင်ပါပေါ့နော်။ဆိုတော့အဲ့ဒါမှပဲတရင်ပို့တဲ့စနစ်ဒီဆက်တွေ့တဲ့စနစ်ဒီအခိုင်အမာတည်ဆောက်မှာပဲအဲ့ဒါတော့ဒီချောင်းလွှဲလို့ရပါပေါ့နော်
။ DNPP အဖွဲ့ဟာအပြစ်ခတ်ရစရေးအတွက်မြန်မာအစိုးရနဲ့2012ခုနှစ်ကပြည်내အဆင့်ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးထားပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမထားပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကတော့သူတို့တပ်ဖွဲ့ဝင်တချို့တပ်ဖြတ်ခံရတဲ့ကိစ္စကြောင့်ဒီကိစ္စကိုစုံစမ်းဖို့နဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အချိန်ယူဖို့လိုအပ်ကြောင်း TND မျိုးသားတိုးတက်ရေးပါတီ TNPP ရဲ့တာဝန်ရှိသူကပြောဆိုထားပါတယ်ခင်ဗျာ
VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအခုပဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့လူကုန်ကူးသတင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံသားတွေကိုလူကုန်ကူးလာကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသားဇနီးမောင်နှံကိုထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာထိုင်းအာဏာပိုင်တွေကဒီကနေ့ပဲဖမ်းဆီးလိုက်ပါတယ်။ဒီကြောင့်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့လူဝင်မှုကြီးကြပ်ရေးဌာနမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းမြန်မာနယ်စပ်ကနေတရားမဝင်ဝင်ရောက်လာနေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်အ धिक လူခိုးသွင်းနေတဲ့လူကုန်ကူးနေသူမြန်မာနိုင်ငံသားတဦးနဲ့ဇနီးဖြစ်သူထိုင်းနိုင်ငံသူတို့ကိုဖမ်းဆီးခဲ့တာပါ။သူတို့တည်ဆောင်လာတဲ့မြန်မာနိုင်ငံသား9ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းလဝကအရာရှိစူရိယာကွန်ကသတင်းတောက်တီကိုပြောဆိုသွားပါတယ
်။คนต่างด้าวที่หลบหนีเข้าเมืองมานะครับที่เราได้มี6คนเป็นคนสัญชาติพม่านะครับเข้ามาทางแม่ฮ่องสอนแต่เข้ามาทางช่องทางธรรมชาตินะครับโดยมีการนําพา2คนนะครับ2สามีภรรยานําพามาจากแม่ฮ่องสอนนะครับจังหวัดเชียงใหม่เราก็ในพื้นที่เราก็พยายามจะเข้มข้นเต็มที่ตามมาตรการจัดการในการเก็บไว้
မြန်မာနဲ့ထိုင်းနိုင်ငံသားဇနီးမောင်နှံတဦးကမြန်မာနိုင်ငံသား9ဦးကိုလူကုန်ကူးလာတာဖြစ်ကြောင်းတချို့လူတွေကိုတော့တယောက်ကိုဗန်းဝင်9,000နဲ့ခေါ်လာတာဖြစ်တယ်လို့တချို့ကတော့အလုတ်သွင်းပေးမယ်ပြောဆိုပြီးလက်ကတည်းကနေပေးရမယ်ဆိုပြီးခေါ်လာတာဖြစ်တယ်သူတို့ဟာအချိန်ချင်းလူကုန်ကူးနေတာဖြစ်တယ်ဒီတစ်ချိန်တည်းမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုသွားတာပါမယောင်ဆောင်ခရိုင်ကနေချင်းမိုင်မြို့ကိုဒွိုင်းအင်ထနုံလမ်းမအတိုင်းမောင်းဝင်လာတဲ့အနောက်ရောက် Toyota Hilux ကားကိုကြံထောင်းမြို့နယ်ရဲစစ်စေးကိန်းမှာတားဆီးစစ်စေးရကနေကားရှိခန်းမှာလိုက်ပါလာတဲ့တရားမဝင်မြန်မာနိုင်ငံသား9ဦးကိုဖမ်းမိသွားတာဖြစ်ပါတယ်။လူကုန်ကူးမှုမှာအဓိကတရားခံဖြစ်ဆွဆဲခံထားရတဲ့ကားမောင်းသူဟာအသက်32နှစ်အရွယ်မြန်မာနိုင်ငံသားအိုက်မုံးဆိုသူဖြစ်ပြီးသူနဲ့အတူဇနီးဖြစ်တဲ့ထိုင်းနိုင်ငံသူကိုပါလူကုန်ကူးမှုနဲ့ဖမ်းဆီးစစ်ဆေးနေကြောင်းအခုဖမ်းဆီးလိုက်တဲ့လူကုန်ကူးတဲ့လင်မယား2ဦးဟာတရားမဝင်မြန်မာနိုင်ငံသားတွေကိုအကြိမ်ကြိမ်လူကုန်ကူးနေကြတာဖြစ်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုသွားပါတယ်။သူတို့တွေဟာထိုင်းမြန်မာနယ်စပ်မင်းဟောင်ဆောင်ကနေချင်းမိုင်မြို့ရင်းအထိတယ်ဆောင်ကတဦးကိုထိုင်းဘက်ဝင်9,000နဲ့အခကျင်းငွေယူပြီးလူကုန်ကူးလာကြတာပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသဟာတရားမဝင်မြန်မာနိုင်ငံသားတွေအထူးကဝင်ရောက်လာနေကြတဲ့နေရာဖြစ်ပါတယ်။ထိုင်းရဲချုပ်စူရချိတ်ဟဖန်ကတော့နိုင်ငံသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့အတွက်ထုတ်ပြန်ထားတာကြောင့်ချင်းမိုင်ဒေသမှာအဖမ်းဆီးတွေကအရင်ကတည်းကပိုများလာပါတယ်ရှင်
။ထိုင်းနယ်စပ်အခြေစိုက် VOA သတင်းတော့မအေးမှာဖြစ်ပါတယ်။မကြာခင်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားတက်တန့်ရောင်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VO ရဲ့တနင်္လာနေ့ညဘက်အစီအစဉ်ဒီကိုည10နာရီအထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 932ညလိုင်းနူမီတာ51 kHz 585တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့ခါမှာတော့
ကျမတို့ဘဝဟာတစ်ခါပဲရပါတယ်ဒီလိုတစ်ခါသာရတဲ့ဘဝထဲမှာဒီလိုအောင်မြင်မှုမျိုးကိုကိုဘလို့ရောက်အောင်သွားမလဲဘလို့ရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမှန်တမ်းမှအရေးကြီးလာပါတယ်
။မတူဇာဇာဆိုးရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရမှာပါခင်ဗျာ။အခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီ။ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုလက်ရှိပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုမကြာခင်မှာရုပ်သိမ်းဖို့ရှိနေပြီးအခြားစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုပါလှုပ်ဆောင်လာတော့မယ့်အလားအလာရှိနေတာကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုမှာအဓိကကျတဲ့ပြည်ပပို့ကုန်လုပ်ငန်းအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်စုံလုံးကိုပါထိခိုက်နိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအလုတ်သမားတက်မကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောကြားလိုက်ပါတယ် EU ကမြန်မာနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့အရေးယူလိုက်ရင်ဘယ်လိုနောက်ဆက်တွဲဆိုးကျိုးတွေဖြစ်လာနိုင်မလဲဆိုတာကိုဦးမောင်မောင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ
်လက်ရှိဗန္ဒနီရဲ့ပထမ6လအတွင်းမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကနေပြည်ပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.2 ဘီလီယံအထိရှိခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်အထည်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံကပြည်ပကိုတင်ပို့တဲ့ပုတ်ကုန်တွေထဲမှာလေယာထွက်ကောက်ပဲတင်တဲ့နေပြီးရင်ဒုတိယအရေးကြီးဆုံးလုပ်ငန်းလို့ပြောလို့ရနိုင်ပါတယ်။ EU ကမကြခင်မှာမြန်မာနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေချမှတ်ဖို့ပြင်ဆင်နေတယ်ဆိုတဲ့အတန်တွေထွက်နေတာကြောင့်အဲ့ဒီလိုသာချမှတ်လိုက်ရင်အထည်ချုပ်လုပ်ငန်းဟာအထည်နာဆုံးလုပ်ငန်းဖြစ်မဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်။ရှိရနေမှာဒါ EU လေခေကောင်မြေရမှာပေါ့နော်။ကောင်ပြင်ရပြီးတော့ဒီနေ့တွေ့နေတော့ပြည့်ရတဲ့ရက်တွေအတွင်းမှာလေးတရနေများနဲ့တွေ့နေ။ဒီမှာမှာတာရတဲ့ EU လေးချင်းလို့ပေါ့။အဲ EU လေးချင်းလို့တဲ့ခါမှာလေဒီကတော့ဒါလေးပြောဒီကတက်ကလေးကြောင်းနေတာကအဲ့ဒါဆက်ကြည့်ရမယ်ပေါ့နော်။ဒီ EU ကနေတဲ့ဒီလိုအဆင်ပြေဆဲဟာပေါ့နော်။ EU everything that I'm to I'm in on this so we can really make sure အဲ့ဒါကိုကြားနေရတယ်။ကျောင်းရရဲ့ဆိုတဲ့မှာအမေရိကန်ပေါ်ဟိုသူကဟိုကိုယ်ကလည်းဒါရဲ့ခီးခီးဆက်မှုရှိနေတာတော့ဘယ်လိုပေါ့ကျောင်းနေပြီးတော့ဆိုတော့သူကလည်းအများဆုံးပဲဆက်တာကအမေရိကန်ပတ်သက်ရှိမှာကိုယ်ကတော့ဒါရဲ့ကမ်းတဲ့နေရာရှိမှာလာပြီးအဆင်ရှိနေတယ်လို့နားလောက်တော့ပြတ်နေတာလေသူဒီကိစ္စတော့မမြင်ရပြင်လဲရှိနေတယ်ဆိုတာ beat process ပေါ့တော့ beat process နဲ့လည်းနေတာဟာဒီက trust building လုပ်တဲ့ဟာမှာအားလုံးကဟာဒီမှာလာပြီးတော့ impact
အခုကဟိုသူတို့ပြောနေတဲ့အထက်မှာတော့တေချာတယ်ဒီဟိုပေါ့အထည်ချုပ်လုပ်ငန်းကတော့တေချာပေါက်ပါမယ်ဆိုတဲ့ပုံစံမျိုးဆွစ်ဇာလန်ကအခုချမှတ်လိုက်တဲ့ဟိုအရေးယူမှုအစ်စ်ထဲမှာလည်းရေးပွဲအပြင်သူက EU နဲ့ inline ဖြစ်တယ်အထည်ချုပ်လုပ်ငန်းတွေလည်းပါမယ်လို့ပြောတယ်ဆိုတော့ဟို EU ကချဖို့ပြင်ဆင်နေတဲ့အထက်မှာချဖို့လုပ်နေတဲ့အထက်မှာလည်းဒီအထည်ချုပ်လုပ်ငန်းတွေကတော့ဒေတာပေါက်ပါမဲ့သဘောဖြစ်နေတယ်နဲ့ဒီစစ်တပ်ကအရာရှိတွေကိုဟိုပေါ့နော်ပြင်မှတ်ထားအရေးယူတာအပြင
်ဟုတ်တယ်လေအထည်ချုပ်လုပ်ငန်းတွေပြောတော့လည်းလေလို့ပေါ့နော်ဒါနဲ့ဒါရဲ့ဆိုအထည်ချုပ်ဒီ private sector ပုံပြကအထည်ချုပ်လုပ်ငန်းပေါ့နော်ကိုယ်ကဟိုဟိုဒီ cut net impact ဆိုတော့နော်ဒီ contract contract မျိုးကြီးချိုးတဲ့လုပ်ငန်းတွေမှာ
ခန့်ကြီးမှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာမှာအင်ပက်ကတော်တော်ကြီးတော့အကျိုးသက်ရောက်မှုကတော်တော်ကြီးမားနေတော့အမေရိကန်အပါအဝင်ပေါ့နော်EUတို့လိုတကယ်နိုင်ငံကြီးတွေအင်အားကြီးအုပ်စုတွေကနေပြီးတော့မဖြစ်မနေတခုခုတော့အရေးယူတော့မယ်ဆိုတဲ့ပုံစံမျိုးတို့ကတာဆုံနေတာရှိတော့ဟိုဘလို့ပုံစံနဲ့တို့လုတ်တင်တယ်လဲဆိုတော့ဥပမာပြောသလိုဟိုအခြေခံလူတန်းစားပေါ့နော်လက်လူလက်စားတွေတကယ်ဟိုဒီမိုကရေ
ကျွန်တော်ကဒီအကောင်လေးတွေပဲပြီးတော့နော်တရားလေးထိတာမျိုးကိုသင်္ကြန်တွေကလည်းမှာကျွန်တော်တို့ကတော့ဒီနေရာပေါ်မှာကျွန်တော်ကစနေတာကြီးနေကြရဒီကစီရင်ပြီးကဏ္ဍကိုကြည့်တာနဲ့အခုကြည့်နေဆိုကျွန်တော်တို့ကကျွန်တော်နားရတာပေါ့နော်ကိုယ်တိုင်ဝန်ခံတာကပြောတယ်ကျွန်တော်ကဒီစီရင်ပြီးကဏ္ဍက
ကိုယ်စားဝန်ဆိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးခုတစ်ခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။နောက်ဆုံးတော့မော်တော်ကားတွေမှာအင်တာနက်ချိတ်ဆက်တဲ့ဤပညာအကြောင်းကိုမဆုမြမွန်ကတင်ဆက်ထားတာပါ။
ကားတွေကိုအပြိုင်ထွင်းနေကြတဲ့မော်တော်ကားကုမ္ပဏီတွေကကားတွေထဲမှာအင်တာနက်ချိတ်ဆက်သုံးနိုင်တဲ့ connected car စနစ်တွေကိုသူများထက်ထူးအောင်ကြိုးစားနေကြပါတယ်။တရုတ်နိုင်ငံက online ဈေးကွက်ကြီးဖြစ်တဲ့ Alibaba ဆိုရင် SAIC မော်တော်ကားကုမ္ပဏီနဲ့ပေါင်းပြီးတော့အင်တာနက်ချိတ်ဆက်ထားတဲ့ connected car တွေကိုလောလောလတ်လတ်ပဲပွဲထုတ်ခဲ့ပါတယ်။ Alibaba ရဲ့ Yun OS operating system သုံးထားတဲ့ SUV အမျိုးအစား RX5 model ကားတွေပေါ်ကနေကော်ဖီဆိုင်မှာကော်ဖီလှမ်းမာတာကစလို့ကိုယ့်အိမ်မှာရှိနေတဲ့ခက်ပေါ်အိမ်သုံးပစ္စည်းတွေကိုအဖွင့်အပိတ်လုပ်နိုင်တယ်လို့ဓာတ်ဆီဖြစ်မယ်ဆိုရင်တော့ပတ်စံထုတ်စရာမလိုပဲချိတ်ဆက်ထားတဲ့ application ကနေတဆင့်ပေးနိုင်အောင်လို့ထွင်ထားပါတယ်။မော်တော်ကားတကားတော့ခတ်တာဆက်နိုးတာမျိုးကိုလည်း smartphone နဲ့ချိတ်ဆက်လုပ်နိုင်တဲ့အတွက်ကမ္ဘာထိပ်တန်းကားကုမ္ပဏီကြီးတွေကထွင်ထားတဲ့ connected car တွေနီးတူလို့ပြောလို့ရပါတယ်။တကယ်တော့နောက်ဆုံးပေါ် connected car တွေမှာ in-car technology လို့ခေါ်တဲ့နည်းပညာကြောင့် dashboard နေရာမှာတက်ဆင်ထားတဲ့ computer touch screen တွေပေါ်ကနေ Facebook လိုလူမှုကွန်ရက်တွေထဲကိုဝင်ကြည့်နိုင် email တွေဝင်ဆက်နိုင်ရုံမကအိမ်မှာရှိနေတဲ့ပစ္စည်းတွေကိုပါလှမ်းပြီးတော့ထိန်းချုပ်နိုင်ပါပြီ။အဲဒီလိုမျိုးအဝေးကထိန်းချုပ်နိုင်ဖို့လိုအပ်တဲ့သက်ဆိုင်ရာ app တွေလိုတာကြောင့် app တွေသွင်းထားတဲ့ကိုယ့်ရဲ့ smart လက်ကင်ဖုန်းနဲ့ကား computer ကိုဆက်ပြီးတော့ဖုန်းထဲက application တွေကိုကားရဲ့ computer touch screen ပေါ်ကနေသုံးနိုင်ဖို့လဲလှုပ်လာကြတာပါ။အရာရာကိုနည်းပညာအပေါ်အားကိုးလာကြတဲ့ခေတ်မှာအင်တာနက်နဲ့ဆက်ထားပြီးတက်ဆိုင်တဲ့ application တွေပေါ်ကလှမ်းထိန်းချုပ်လို့ရတဲ့အိမ်သုံးပစ္စည်းမျိုးတွေကိုတက်ဆင်သုံးဆွဲသူတွေများလာကြပါတယ်။ဒါကြောင့်လဲအဲ့ဒီပစ္စည်းမျိုးတွေကို connected car တွေထဲကနေလှမ်းအမိန့်ပေးနိုင်ဖို့ထွင်းလာကြတာပါ။
A lot of people are starting to put smart devices into their home. So thermostats, light switches, bulbs, garage door openers, door locks.
ခုဆိုရင်လူတော်များများကတို့ရဲ့နေမှာအင်တာနက်နဲ့ချိတ်သုံးနိုင်တဲ့နောက်ဆုံးမော်ပစ္စည်းမျိုးတွေတက်လာကြပါပြီ။အပူအေးချိန်နဲ့ဆက်တွေ၊မိခလုတ်တွေ၊မီးလုံးတွေ၊ကားဂိုဒေါင်တကားတွေ၊အိမ်တကားတွေကိုအွန်လိုင်းပေါ်ကနေထိန်းချုပ်အဖွင့်ပေးလို့ရတဲ့ဆက်မျိုးတွေတက်လာကြတာပါ။အဲဒါကြောင့်ကျွန်တော်တို့ကလည်းမော်တော်ကားတွေပေါ်ကနေအဲ့ဒီဆက်မျိုးတွေကိုလှမ်းပြီးလူတို့ခိုင်းနိုင်အောင်ထင်ထားတာပါ။ဥပမာကျွန်တော်အပြင်ထွက်ပြီးဆိုတာနဲ့ကျွန်တော်ကားကနေအိမ်တကား၊ဂိုဒေါင်တကားကိုပေးလိုက်တော့၊မီးတွေပေးလိုက်တော့၊လေယာဉ်ပစ္စည်းကိုလျှော့လိုက်တော့ဆိုတာမျိုးလှမ်းပြီးတော့ခိုင်းနိုင်ပါလေ။
အင်ကား technology နည်းပညာသစ်တွေကိုထွင်းနေတဲ့ Evolved Vehicle Environments ရဲ့အမှုဆောင်အရာရှိချုပ် Jason Tyler ဖြစ်ပါတယ်။သူပြောသလိုအင်တာနက်နဲ့ဆက်ထားတဲ့အိမ်သုံးပစ္စည်းတွေအားလုံးကိုကိုယ့်ရဲ့ smartphone နဲ့မှသွင်းထားတဲ့ app တွေကနေတဆင့်ထိန်းချုပ်ရတာမို့ကားမောင်းနေတဲ့အချိန်မှာဖုန်းအစား connected ကားပေါ်ကနေထိန်းချုပ်နိုင်အောင်လုပ်လာကြတာပါ။ကိုယ်လုံးစေချင်တာကိုလက်ပသုံးပဲအသံနဲ့အမိန့်ပေးခိုင်းလို့လည်းရတာကြောင့်ကားမောင်းနေရင်ဖုန်းကိုထုတ်သုံးတာလိုမျိုးအန္တရာယ်မများနိုင်ဘူးလို့သူကတော့ဆိုပါတယ်။
Our goal is to make it so that you know when you're stuck in traffic going nowhere you have something that you can utilize that time with without having
သူရွေတာကတော့လမ်းပေါ်မှာကားတွေပိတ်နေတဲ့အချိန်ကားရဲ့အချိန်လဟတ်သက်မဖြစ်ပေအင်္ဂါအချိန်တွေကိုလှမ်းပြီးထိန်းချုပ်နိုင်အောင်ပါလက်ကင်ဖုန်းကိုထုတ်ဆရာသုံးဆရာမလို့ပဲကား dashboard screen ပေါ်ကနေလုပ်နိုင်အောင်ပါဖုန်းနဲ့ဆိုရင်အနောက်ချက်လည်းဖြစ်မယ်လीရင်မောင်း80ရာခိုင်နှုန်းလောက်ကကားမောင်းနေရင်လည်းဖုန်းသုံးကြရဲလို့ဝန်ခံထားကြတာမလားတကယ်တော့ကားမောင်းရင်ဖုန်းသုံးတာတရားမဝင်ပါဘူ
းကားလုံခြုံရေးအိမ်လုံခြုံရေးအားလုံးကိုအွန်လိုင်းပေါ်မှာချိတ်ဆက်ထိန်းချုပ်လာကြတော့အင်တာနက်ကွန်ရက်တွေတဲ့ခိုးဝင်တဲ့ဟက်ကာတွေရဲ့ရန်ကလည်းစိုးရိမ်စရာဖြစ်လာပါတယ
် We're seeing more and more connected interfaces so wireless remote connectivity things like telematics
ဒီမှာချိတ်ဆက်ဆက်သွင်းနေအောင်လုပ်လာကြတာမျိုးပိုပိုပြီးတွေ့လာနေရပါတယ်အင်တာနက် Wi-Fi Bluetooth စတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်မျိုးစုံသုံးပြီးကားနဲ့တခြားပစ္စည်းတွေချိတ်ဆက်လာကြတော့ကြားကနေခိုးဝင်တိုက်ခိုက်ခြင်းတွေဘက်ကအဲ့ဒီစစ်စစ်စနစ်တွေကတဆင်ကားရဲ့စနစ်တွေဝင်ပြတိုက်ခိုက်နိုင်ကြလေများလာပါတယ
်အချက်အလက်လုံခြုံရေးဆိုင်ရာ NCC Group လုပ်ငန်းကြီးရဲ့သုတေသနညွှန်ကြားရေးမှူး Andy Davids ဖြစ်ပါတယ်သူရဲ့လေ့လာချက်အရ online ဆက်သွယ်ရေးကိုအသားပေးလာတဲ့ကားလုပ်ငန်းတွေဘက်ကလည်းဒီအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့လှုပ်လာကြတာတွေ့ရပါတယ
် We work with a lot of players in this market across the whole automotive ecosystem and the industry certainly in the last couple of years has
ကားစီးပွားမှာရေးပါတဲ့လုပ်ငန်းတွေအများကြီးနဲ့ကျွန်တော်တို့တွဲလုံနေတော့ internet ချိတ်ဆက်နိုင်တဲ့မော်တော်ကားတွေရဲ့ cyber လုံခြုံရေးဟာတိတ်ကိုအရေးကြီးရဲ့ဆိုတာကိုလွန်ခဲ့တဲ့တစ်နှစ်နှစ်လောက်ထဲကစပြီးကားလုပ်ငန်းကြီးတွေမှာသဘောပေါက်လာကြတာတွေ့ရပါတယ်
အမေရိကန်လိုနိုင်ငံမျိုးမှာတချို့သူတွေဆိုရင်အိမ်မှာနေရတဲ့အချိန်ထက်ကားပေါ်မှာကုန်သွားတဲ့အချိန်ကပိုများကြပါတယ်။ဒါကြောင့်ကားတွေကိုတနေရာကနေတနေရာပို့ဆောင်ပေးတဲ့ရှင်တွေအဖြစ်တင်မဟုတ်တော့ဘဲလူတွေနေ့စဉ်လှုပ်ရှားနေထိုင်နေမှုမှာပိုပြီးတော့အသုံးဝင်တဲ့အဖော်တွေဖြစ်လာအောင်တီထွင်နေကြတာပါ။ရင်မောင်းမလို့ပဲအလိုလိုမောင်းနေနိုင်တဲ့ကားမျိုးတွေကိုတချို့ထိပ်တန်းမော်တော်ကားကုမ္ပဏီတွေကထွင်နေကြပေမဲ့အန်ဒီရဲ့ကင်းကင်းအောင်မြင်တဲ့အခြေအနေရောက်ဖို့ကအလန့်ဝေးနေပါသေးတယ်။ဒီလိုအခြေအနေမျိုးမှာ connected car တွေဆွမ်းဆောင်နိုင်တဲ့ကိစ္စတွေကပို့ပြီးတော့လက်တွေ့အသုံးဝင်တာကြောင့်မော်တော်ကားလုပ်ငန်းကြီးတွေကလည်း internet ဆက်သွယ်ရေးလုပ်ငန်းကြီးတွေနဲ့ပေါင်းပြီးတော့ပိုမိုကောင်းမွန်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့အင်ကာ technology နည်းသစ်တွေကိုတည်ထွင်နေကြတာဖြစ်ပါရဲ့ရှင်။
ပါစမြတ်မွန်တင်ပြတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ရပြီးအခုတစ်ခါတော့တက်တက်အောင်သတင်းလွှာတွေကိုနားဆင်ရမှာပါမအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလွှာမှာတော့ပြင်သစ်နိုင်ငံတမိုင်းမှာနောက်ဆုံးထင်းတဲ့အနွယ်တက်ခံလာရတဲ့မိဖုရားကြီးရဲ့လက်ဝဲရည်နာလေးလံပြင့်မဲ့တင်ပြီးတော့အမေရိကန်ဂီတာဆုပေးပွဲမှာလူကြိုက်အများဆုံး hip hop အဆိုတော်ဆုရရှိသွားတဲ့ Cardi B တယောက်ရန်ွေဖြစ်လို့ရဲစခန်းရောက်သွားခဲ့ပါတယ်။ဒီလိုကဘာတော်လောကအထင်ပေါ်ကြောက်ကြသူတွေနဲ့အမှုပညာလောကကတင်တူတူတူတွေကိုပြောပြပေးသွားပါမယ်။ဒီတဲ့နိုင်ငံတစ်ပိုင်းမှာနောက်ဆုံးထင်းတဲ့အနွယ်လည်းဖြစ်ပြီးတော့ကံအချောင်းမကောင်းရှာတဲ့မိဖုရားကြီးမယ်ရီအန်တိုဝါနက်ပိုင်ဆိုင်တဲ့လက်ဝတ်ရဲနာတွေကိုလာမယ့်လဇနီဘာမြို့မှာလေးလံပစ်ဖို့အစီအစဉ်ထားတဲ့နေရာမှာတော့အခုအရင်ဒူဘိုင်းမှာပြုလုပ်တဲ့ပြပွဲတစ်ခုမှာအဲ့ဒီရဲနာတွေခင်ချင်းပြသလိုက်ပါတယ်။အဲ့ဒီရဲနာတွေကိုနှစ်ပေါင်း200ကျော်မိသားစုတစုကအမှတ်တရတင်ထားခဲ့တာပါ။ဗြိတိသလေးလံကေဟာဖြစ်တဲ့ဆော်ဒဘီရဲ့ဖော်ပြချက်အရဆိုရင်တော့အမတန်ကိုတပိုင်းဝင်အရေးပါတဲ့တော်ဝင်လက်ဝတ်ရဲနာတွေတဲကတစ်ခုကိုလေးလံတင်မှာဖြစ်တယ်လို့ဆိုပါတယ်။ပြပွဲမှာတော့ဘောဘွန်ပါမာမိသားစုအစဉ်ဆက်ထိန်းသိမ်းလာခဲ့တဲ့တော်ဝင်ရဲနာတွေဆိုပြီးတော့လက်ဝတ်ရဲနာ9ပြုံးပြထားတာပါ49ကရက်ရှိတဲ့ပလဲကြီးဆွဲထားတဲ့စိန်လော့ကက်တီးနဲ့ပရက်ပြီးတော့ရင်တိုးနဲ့နဲ့ဆွဲတွေဖြစ်ပြီးတော့စုစုပေါင်းဒေါ်လာ 1.5 သန်းကနေပြီးတော့ဒေါ်လာ3သန်းလောက်ထိရှိမယ်လို့ယူဆရပါတယ်ဒီပစ္စည်းတွေအားလုံးကဘာဘွန်ပါမာမိသားစုအစဉ်ဆက်ပိုင်ဆိုင်ခဲ့တာပါအဲ့ထဲမှာတော့သူ့ရဲ့နာမည်အတူကောင်းနဲ့လက်စွပ်အဲ့လက်စွပ်ထဲမှာအသုံးပြုထားတဲ့ဒီသုံးမွေးခြေထဲမှာတော့မိဖုရားကြီးမယ်ရီအန်ဒရာနာရဲ့သပင်မြင်းကိုထည့်ပြီးရက်ထားတဲ့လက်စွပ်လည်းပါပါတယ်။ဆော်ဒဘီလေးလံကေဟာရဲ့အရှိလေပိုင်းနဲ့အိန္ဒိယဒေတာဆိုင်ရာဥက္ကဋ္ဌဖြစ်တဲ့အက်ဒဝတ်ဂိဘ်စ်ကတော့အရှိလေပိုင်းဒေတာဟာအခုလိုတန်ဖိုးကြီးတဲ့ရဲနာပစ္စည်းတွေအတွက်ဈေးကွက်တစ်ခုဖြစ်လာနေရလို့ပြောပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာအခုလိုပစ္စည်းစုဆောင်ဝယ်ယူတဲ့သူ62ရာခိုင်နှုန်းထိတိုးလာပြီးအထူးသဖြင့်လူငယ်ပိုင်းတွေဖြစ်ကြတယ်လို့ပြောပါတယ်။အဲ့ဒီဒေသမှာကတံမိုးကြီးလက်ရဆူဆောင်သူတွေပြာကန်လောက်တဲ့သူတွေအတိုင်းဝိုင်းခိုင်ခိုင်မာရှိလာတာကြောင့်ဒူဘိုင်းနဲ့အဘူဒါဘီတွေမှာအခုလိုအမှုပညာပြပွဲတွေဖြစ်လာရတယ်လို့အက်ဒဝတ်ဂိဘ်စ်ကပဲပြောသွားပါတယ်။ဒါဟာဒေတာရင်းမှာရောနိုင်ငံတကာမှာပါအဓိကအချက်ချလို့ဖြစ်လာတယ်လို့လည်းသူကဆိုပါတယ်ရှင်။ပြီးခဲ့တဲ့အမေရိကန်ဂီတာဆူပေးပွဲမှာလူကြိုက်အများဆုံး rap အဆိုတော်ဆူရသွားတဲ့အမေရိကန်နာမည်ကျော်အမျိုးသမီး rap အဆိုတော် Cardi B ကစူပေးပွဲမတိုင်မီတပတ်ကတော့နယူးယောက်မြို့ရဲဌာနမှာကိုယ့်ဘာကိုယ်လာပြီးအဖမ်းခံသွားခဲ့တာပါ။သူကအောက်ကုန်းလာတော့ကညကာပွဲရုံတစ်ခုမှာရန်ဖြစ်ကြတဲ့အထက်သူ့ပါလို့သူ့ကိုကိုကြီးလက်ရအောင်ကျူးလွန်မှုနဲ့တပတ်ကတိုင်ထားတာဖြစ်ပါတယ်။နယူးယောက်မြို့ Queen Circuit က NYC Portugal Club မှာရန်ဖြစ်ကြတာပါ။ဒီနေ့ Grammy ဂီတာဆုနှစ်ဆုအတွက်လည်းတစ်ကြိုရွေးခန့်ထားရတဲ့အသက်25နှစ်အရွယ် rapper Cardi B ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ချက်ချင်းပါမှမှတ်ချက်မပေးခဲ့ပါဘူး။မနေ့9နာရီခွဲလောက်မှာရဲစခန်းကိုရောက်သွားတဲ့ Cardi B ကိုသူ့ရဲ့ကိုယ်ရန်တော်တွေကထိနဲ့ကားထားကြပါတယ်။ Cardi B ကသူ့ရဲ့ယောက်ျားနဲ့လိန်ဆက်ဆံနေတယ်ဆိုတဲ့အိတ်ကလပ်ကဇပွဲတို့အမျိုးသမီး2ယောက်ကိုကိုယ်ရည်လက်ရပြုမှုတွေအမှုကိုရဲကစုံစမ်းနေတယ်လို့ New York Post သတင်းစာမှာဖော်ပြထားပါတယ်။Cardi B က AMA စူပေးပွဲမှာ I like it ဆိုတဲ့တခြင်းနဲ့ Jelva Vine ရဲ့ပြီးတော့ rapper Bad Bunny ရဲ့တို့နဲ့တွဲဖက်ပြောပြသွားခဲ့ပြီးတော့တနေ့အတွင်းမှာအကြီးကျယ်နာမည်ကျော်လာတဲ့သူကအကြိုက်ဆုံး hip hop နဲ့ rap အဆိုတော်စုကိုရသွားခဲ့တာဖြစ်ပါရဲ့ရှင်
သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ဒါနာကြောတင်ဆက်တဲ့တက်တန်အောင်သတင်းစာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။နတ်ပြန်အင်္ဂါည view ရဲ့ daily line အစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးဆွေးနွေးကြမှာပါလဲ
။တို့ရှိမှာခင်ဗျာ။အရက်ဖက်လူမှုအဖွဲ့ကြီးတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်သက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်သက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြန်မာအရက်သက်လူမှုအဖွဲ့အစည်းတွေဘက်မှာရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရက်သက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြန်မြန်လူတွေတို့ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်တဲ့နေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုစနစ်လိုတာတွေကိုဆန်လိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ်တော့ရှင်တို့ကြိုးစားပါရစေခင်ဗျာ
။အနောက်ပြန်အင်္ဂါည view ရဲ့ daily line အစီအစဉ်မှာသွားရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေအနေနဲ့မနက်ဖြန်ည9:00နာရီမတိုင်ခင်မှာမိမိတို့ရဲ့ဖုန်းနံပါတ်ကိုကျွန်တော်တို့ရဲ့ရုံးချုပ်ကိုဖုန်းဆက်ပြီးတော့ပေးပို့နိုင်ပါတယ်။အခုတော့သူယုံကြည်အားကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံ Community Solution အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာတိုးတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်သူဇာဇာဆိုးကဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါ။
ယုံကြည်များဆိုတဲ့စီစဉ်လေးထဲမှာကျမဘဝတခြားယုံကြည်လာခဲ့ရတဲ့ယုံကြည်ချက်လေးတစ်ခုဝင်ရကျင်ပါတယ်။ကျမငငယ်လေးတက်ကအရင်ကြိုက်တဲ့စာသားလေးတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အောင်မြင်မှုဆိုတာဟာချမ်းသာတဲ့သူတွေနဲ့ကြော်ကြတဲ့သူတွေရဲ့မကျူးကြော်ရနေမည်မဟုတ်ဘူးဆိုတဲ့အချက်ပါပဲ။ကျမတို့ဘဝဟာတစ်ခါပဲရပါတယ်။ဒီလိုတစ်ခါတာရတဲ့ဘဝထဲမှာလှုပ်ရှင်နေတဲ့အရာတွေအားလုံးကိုအောင်မြင်စွာဖြတ်သန်းကျင်ကြတဲ့သူတွေကြီးပါပဲ။အဲ့ဒီခါကျတော့ဒီလိုအောင်မြင်မှုမျိုးကိုကိုဘယ်လိုရောက်အောင်သွားမလဲ။ကိုရှောက်ရှင်နေလမ်းမျိုးကိုဘယ်လိုရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမှန်တမ်းအရေးကြီးလာပါတယ်။ကျမလည်းကျမရှောက်ရှင်နေလမ်းကြောင်းပေါ်ရောက်အောင်ကျမလှုပ်ရှင်တဲ့အလုပ်ကလေးတွေလုပ်လို့ရအောင်ဘလို့ရှိဆက်သွားမလဲဆိုတာတွေကိုအများကြီးတွေ့ခဲ့ရတယ်။ကျမငငယ်လေးတွေကကိုဖြစ်ချင်တဲ့အရာဘာလဲဆိုတာအရင်သိဖို့လိုအပ်တယ်ဆိုတာကျမနားလည်လာရတယ်။အဲ့ဒီဖြစ်ချင်တဲ့အရာကိုသိပြီးတဲ့ခါကျရင်ဒီဖြစ်ချင်တဲ့အရာလေးကိုဘလို့သွားမလဲဆိုတော့ကျမဆွမ်းအားလိုနေလို့သိလိုက်ရတယ်။အဲ့ဒါဟာစိတ်ဆွမ်းအားပဲဖြစ်တယ်။ကျမဝေပါဝါကိုယုံကြည်ထားတဲ့သူတယောက်ဖြစ်တယ်။ဒီခါကျတော့ကိုဖြစ်ချင်တဲ့အရာကိုစိတ်ဆွမ်းအားတည်းဘယ်လိုထဲ့မလဲစိတ်မှာတိစိတ်ရင်မတိစိတ်ရင်နှစ်ခုရှိတဲ့အခါမှာမတိစိတ်ကတိစိတ်ထက်ပိုပြီးတော့မှအာကြီးရလို့ကျွန်မလေ့လာထားရတယ်အဲ့ခါကျတော့အဲ့လိုအာကြီးရစိတ်ထဲကိုကိုဖြစ်ချင်တဲ့ဆန္ဒလေးထည့်ပြီးတော့ဘယ်လိုအာကြီးအောင်လုပ်မလဲမတိစိတ်ထဲကိုကိုဖြစ်ချင်တဲ့အရာလေးတွေကိုဘလို့ထိုးသွင်းမလဲ။နီလန်းနေအများကြီးရှိပါတယ်။ကျမအဲ့နီလန်းနေတော်များများကိုတုံချရတယ်။ဥပမာအဖြစ်ကျမအလုပ်တစ်ခုလုပ်နေပြီဆိုရင် ငါကတော့ဘာဖြစ်ချင်လို့ကိုဒီလိုကလေးကိုလုပ်နေတာစမလမ်းသွားနေပြီဆိုရင်လေငါကတော့တချင်ချင်းကြရင်တော့ဘာလို့ကလေးလုပ်ချင်လို့လေအခုတော့လမ်းသွားနေတာပါအဲ့လိုအတွေးလေးနေတဲ့ထက်တယ်ပြီးတယ်ကိုယ့်ရဲ့မသိစိတ်ကလေးရောက်အောင်တင်းတင်းထားပြီးရဲ့ညအိပ်ပြီးဆိုရင်လေအတွေးထဲမှာအိတ်ခံနေတယ်မှာငါကတော့ဘာလို့ကိုလုပ်ရမှာဖြစ်မင်းအဲ့ဒီဟာလုပ်ဖို့အတွက် ခုလုံးနေတဲ့အရာအားလုံးတွေကငါကြိုးစားနေတာဆိုတဲ့စိတ်ကလေးကိုသင်ကြည့်တယ်အဲ့လိုသင်ကြည့်တဲ့အခါကျတော့စိတ်မှလည်းခွန်အားရတယ်ရှေ့ဆက်လာမဲ့အနာဂတ်မှလည်းမျောလင့်ချက်တင်ရှိလာတယ်ဖြစ်လာသည်မအကြောင်းချက်တင်ရင်ဆိုင်ရသည်မအခက်အခဲတွေအားလုံးကိုလည်းမကြောက်မရွံ့ပဲနဲ့ရင်ဆိုင်နိုင်တဲ့ဆွမ်းအားတွေရှိလာတယ်ပို့ပြီးတော့မှရရှိလာတယ်အဲ့ဒီခါကျတော့ ကိုပြီးတော့မှရရှိလာတယ်အဲ့ဒီခါကျတော့ကိုရအောင်မြင်မှုလမ်းကြောင်းကိုမရောက်သေးရင်တောင်မှရောက်တော့မှပဲဆိုတဲ့စွမ်းအားလေးနဲ့ရှေ့ဆက်နိုင်ခဲ့တယ်အဲ့ဒီအရာပဲကျွန်တော်ဒီနေ့ဒီချိန်ထိဒီနေရာလေးရောက်အောင်အတွက်ခွန်အားပေးကူညီပေးတာဖြစ်တယ်အားလုံးကိုလည်းပဲကိုဖြစ်ချင်တဲ့လမ်းကြောင်းပေါ်ကိုလျှောက်ချင်တဲ့လမ်းကြောင်းပေါ်ကိုဖြစ်ချင်တဲ့အရာတွေအားလုံးဖြစ်မြောက်ဖို့အတွက်
အောင်မြင်စွာချောင်းနိုင်ကြဖို့အတွက်တောင်းဆိုခြင်းလို့ဆက်လိုက်ပါတယ်ကျေးဇူးတင်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမှုပြုတင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်1-55-95-ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးစာရေးသားနိုင်ရပါတယ်ခင်ဗျာ
အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာသတင်းအကျဉ်းချုပ်ကိုမှတ်တင်ပြီးတက်ကပြောပြပေးပါအောင်ဗျာတရိကီနိုင်ငံအစ္စတန်ဘူးမြို့ကထောက်လှမ်းရေးဗီဒီယိုသစ်ထဲမှာတော့အော်တိုဗာလ၂ရက်နေတုန်းကသတင်းထောက်ဂျမဲကာရှိုဂီရဲ့အဝတ်အစားတွေကိုဝတ်ထားပုံရတဲ့ဆော်ဒီအာရေဗျထောက်လှမ်းရေးတအူကောင်စစ်ဝင်ရုံးတွေကနေထွက်လာတာကိုတွေ့မြင်ကြရပြီး တရင်းထောက်ကရှိုကီကောင်းကောင်းမွန်မွန်ပြန်ထွက်သွားပါတယ်ဆိုတာမျိုးနဲ့အသက်ခံရမှုကိုဟန်ဆောင်ဖုံးခွဲဖို့ကြိုးစားထားတဲ့အနေအထားလို့ရှုမြင်ကြရပါတယ်။တရကီတရားဥပဒေချိန်သိမ်းရေးအဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုကိုတော့ဒီကနေ့တနင်္လာနေ့မှာ CNN ရုပ်သံမှာပြသခဲ့ပြီးလူသားမှုကိုဖုံးခွဲဖို့ဆော်ဒီထောက်လှမ်းရေးတွေရဲ့ဟန်ဆောင်မှုအဖြစ်ရည်ညွှန်းဖော်ပြထားပါတယ်ရှင်။ ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့ဆေးခေတ်ကာလလက်နက်ဆန်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်တဲ့အကြောင်းရုရှားအစိုးရကဒီကနေ့ပြောပါတယ်။ဒီလိုရကြောင့်ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့ရုရှားအစိုးရကပြောပါတယ်။ရုရှားရဲ့ဘက်ကစာချုပ်ကိုမချိုးဖောက်တဲ့အကြောင်းဒါပေမဲ့အမေရ
Dimitri Peskov ကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ Guatemala, Honduras, El Salvador နိုင်ငံတွေအနေနဲ့နိုင်ငံတွင်းကလူတွေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ထွက်ခွာနေကြတာကိုမတားဆီးနိုင်ဘူးလို့အမေရိကန်သမ္မတ Donald Trump ကပြောဆိုပြီးဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီပမာဏကိုဖြတ်တောက်တာတချို့တဝက်လျှော့ချတာတွေစပြီးလုပ်မယ်လို့ပြောဆိုလိုက်ပါတယ်။မြန်မာရင်းမှာအကြမ်းဖက်မှုတွေဆင်းရဲမွဲတေမှုတွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးအမေရိကန်ကိုဥတီထွက်လာကြတဲ့ဟွန်ဒူရက်စ်နိုင်ငံကအများစုပါတဲ့ရွှေပြောင်းအခြေချသူတွေကတော့မနေ့တနင်္ဂနွေနေ့ညမှာမက္ဆီကိုနိုင်ငံတပါချူလာမြို့ကိုရောက်ရှိနေကြချိန်မှာပဲအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာအခုလိုရေးသားလိုက်တာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead ဇော်ညက်ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီနေ့10:00နာရီအထိလိုင်းလူမီတာ24.25 30.51တို့ကနေအတံနှွင့်ခဲ့တာဖြစ်ပါတယ်တို့ရရှိနေအားလုံးဘေးပရာဝေးကွာပြီးကြော်ရှင်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.